သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောရရှင်များယနေ့မေလ9ရက်ဗုဒ္ဓနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရောအောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများအန်သိုနီအယ်ဘနီစီမှသူ့ရဲ့အစိုးရအဖွဲ့သစ်ကိုကြီးညာရန်ပြင်ဆင်၎င်းရဲ့ဒုတိယသက်တမ်းအစိုးရရဲ့ပုံသဏ္ဍာန်ကိုဆုံးဖြတ်ရန်ယခုသတင်းပတ်တွင်ကင်မရာတွင်လေဘာလွှတ်တော်အမတ်များတွေ့ဆုံမှာဖြစ်ပါတယ်လက်ရှိထိတ်တန့်ခေါင်းဆောင်ဖွဲ့ဝင်များသည်၎င်းတို့ရဲ့အစိုးရယုံအဖွဲ့ဝင်များတွင်ဆက်လက်ရှိနေရာမျှော်လင့်နေပါတယ်ဒါပေမဲ့ Employment andWorkplace Relation ဝန်ကြီးမာရီဝတ်က7 Sunrise ကိုပြောဆိုရမှာယာဒူးသီးသီးကိုဘယ်သူကိုပေးမယ်ဆိုတာကတော့ဝန်ကြီးချုပ်ပေါ်မှာမူတည်တယ်လို့ပြောဆိုပါတယ်ကျွန်တော်တို့ရဲ့ခေါင်းဆောင်တခုရှိပြီး၎င်းရဲ့အမည်မှာဝန်ကြီးချုပ်အန်သိုနီအယ်ဘနီစီဖြစ်ပါတယ်ဒါကြောင့်ဒီဝန်ကြီးချုပ်ယာဒူးကိုသူကောင်းကောင်းလုပ်နိုင်မယ်လို့ထင်ပါတယ်အလုပ်ဖြစ်မဲ့နီလန်းကတော့ဝန်ကြီးဌာနမှာဘယ်သူကအရွေးခံရမလဲဆိုတာဆုံးဖြတ်ဖို့ကင်မရာမှာတောက်ချနေမှာအားလုံးစုပြီးဝန်ကြီးကဘယ်သူကဘယ်တာဝန်ကိုထမ်းဆောင်လဲဆိုတာကိုယာနုံးပြည့်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဝါရီနိုင်ငံရေးသမားဦးလှစောလေချောင်းကင်ဆာဖြင့်ကွယ်လွန်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်သလိုရခိုင်မျိုးသားအဖွဲ့ချုပ် ULAAA ရဲ့နိုင်ငံရေးမှူးလည်းဖြစ်သူဦးလာစောခေါ်ကပြားဆရာမောင်ခိုင်အောင်သည်မတ်လ9ရက်နေ့ည7:46မိနစ်တွင်လေချောင်းကင်ဆာဖြင့်ကွယ်လွန်သွားပြီလို့မိသားစုနှင့်ဤဆက်သူများကမင်းစမသတင်းကိုပြောဆိုပါသည်2015ခုနှစ်ဒုတိယအကြိမ်မြောက်ရွေးကောက်ပွဲတွင်ရခိုင်မျိုးသားပါတီ ANP ရဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့သူဦးလာစောသည်ကွယ်လွန်ချိန်တွင်အသက်82နှစ်ရှိပြီဖြစ်ကြောင်းသိရှိရပါသည်၎င်းသည်ရခိုင်မျိုးသားပါတီ ANP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်တာဝန်ယူခဲ့သူဖြစ်ပြီးရခိုင်လွတ်မြောက်နယ်မြေတနီးယားတွင်ဆေးကုသရင်းကွယ်လွန်သွားခြင်းဖြစ်ကြောင်းသိရှိရပါသည်ဆရာကကင်ဆာဖြစ်နေတာကြားပြီးကီမိုသွေးနေရတာအိန္ဒိယကိုသွားလိုက်ဘင်္ဂလားဒေ့ရှ်မှနေလိုက်ရခိုင်ဒေသခံတဦးကမစ္စမာသတင်းကိုပြောဆိုပါသည်ယခုလိုဦးလှစောကွယ်လွန်သွားခြင်းပေါ်နိုင်ငံရေးအသိုင်းအဝိုင်းကြားတွင်လည်းဝန်ထမ်းကြောင်လူမှုကွန်ရက်ပေါ်၌ရေးသားနေကြပါသည်။ Queen Council Adam Bent သူ့ရဲ့ Melbourne Twin Pine မဲဆန္ဒနေမြေကိုကိုင်ဆောင်ထားရန်ရုန်းကန်နေရ။ Queen Council Adam Bent သည် Federal ရွေးကောက်ပွဲတွင်နောက်ဆုံးရေးတွက်မှုများဆက်လက်ပြုလုပ်နေသဖြင့်၎င်းရဲ့ Melbourne Twin Pine မဲဆန္ဒနေကိုကိုင်ဆောင်ထားရန်ရုန်းကန်နေရပါသည်။ ELP ကိုစလေလောင်း Sarah Whitty ကရှေ့တွင်ရှိနေတော်လဲ Preference Vote များကိုထဲသွင်းစဉ်းစားမပြီးမချင်းမဲဆန္ဒနေမြေကိုဘယ်သူအနိုင်ရတယ်ဆိုတာကိုကြီးညာနိုင်ခြင်းမရှိသေးပဲဖြစ်နေပါသည်။ Green Party သည် Brisbane တွင် Parliament ၌ထိုင်ခုံ2နေရာဆုံးရှုံးခဲ့တော်လဲလက်ရှိမဲနေမြေ Ryan တွင် Labor ကိုဦးဆောင်နေပါသည်။ Green ရလက်သည်၎င်းပါတီရဲ့ထောက်ခံမှုအဆင့်ကိုရောင်းပြန်ဟပ်မှုဖြစ်ကြောင်း Mr. Ben ကကြေညာခဲ့ပါသည်။သို့သော Labor Party အထက်လွှတ်တော်မှ Penny Wong ကမူမဲဆန္ဒရှင်များသည်ပါတီငယ်များရဲ့အပြည့်သဘောဆောင်မှုကိုမြင်ပြီးနှစ်သက်ခြင်းမရှိဟုယုံကြည်ကြောင်းပြောဆိုသွားပါသည်။စေကူသားခွင့်မရ၍နိုင်ငံရေးအချင်းသားတဦးသေဆုံးကသာမြို့နယ်အချင်းထောင်မှအချင်းကျနေတဲ့နိုင်ငံရေးအချင်းသားတဦးလုံလောက်တဲ့စေကူသားခွင့်မရရှိသောကြောင့်ဧပြီလ26ရက်နေ့တွင်သိဆုံးသွားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအချင်းသားများကွန်ရက် PPNL မှတာဝန်ရှိသူကိုစိုက်ထွန်းဦးကအတည်ပြုပြောဆိုပါတယ်။ဆေးကုသမှုလုံလောက်စွာမရရှိခြင်းကြောင့်သိဆုံးသွားသူမှာအသက်33နှစ်အရွယ်ကိုဟိန်မင်းသူခေါ်အာနိုဖြစ်ပြီးဦးအတက်ယောဂါကြောင့်သိဆုံးသွားခြင်းဖြစ်တယ်လို့သိရပါတယ်။ကိုဟိန်မင်းသူသည်ကသာအချင်းထောင်တွင်ပုံမှန်မျိုးစုံတို့ဖြင့်နှစ်ရှည်ထောင်နှံ16နှစ်ကြာခံထားရသူလည်းဖြစ်ပါသည် စစ်ကောင်စီအနေဖြင့်နိုင်ငံရေးအကျဉ်းသားများအတွက်ကျန်းမာရေးဆောင်ရှားမှုလုံလောက်စွာမပေးနိုင်ခြင်းနှင့်ဆရာဝန်လုံလောက်စွာပထားပေးခြင်းတို့ကြောင့်တစ်နှစ်အတွင်းနိုင်ငံရေးအကျဉ်းသားဆယ်ဦးထက်မနည်းသေဆုံးရတယ်လို့သိရှိရပါတယ်။ကိုတိုက်ထွန်းဦးကစစ်ကောင်စီအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အတွက်လုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုပေးဝါပေးရမယ်တာဝန်သူတို့မှရှိပါတယ်။ထောင်တွင်းရောက် ဒီနေ့ကျွန်တော်တို့ရဲ့ SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။ဒါမှမဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
Apple Podcast, Google Podcast, Spotify, Tomo, Timbenia, Pipi, Yayure, Podcast Carnival.